အမေရိကန်ပြည်သူမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုကျွမ်းနိုင်တဲ့အတွက်သတိထားကြဖို့ကူးစက်ရောဂါထိန်းချုပ်တားဆီးရေးဌာန CDC ကသတိပေးလိုက်ပါတယ်
It's not so much a question of if this will happen anymore, but rather more of a question of exactly when this will happen and how many people in this country will have severe illness.
virus ကူးစက်နိုင်လားဆိုတာမေးရတော့မယ်အချိန်မို့ပဲဒီတိုင်းပြည်မှာဘယ်အချိန်စဖြစ်မလဲလူကလောက်များများမှာဘလောက်ပြင်းပြထန်ထန်ခံစားရမလဲဆိုတော့အတိအကျမေးခွန်းထုတ်ရတော့မှာဖြစ်တဲ့အကြောင်း CDC ရဲ့ကာဝယ်ဆေးဆိုင်ရာကျန်းကျင်သူဒေါက်တာနက်စီမက်ဆွန်နီယာကအင်္ဂါနေ့မှာပြောလိုက်တာပါ virus ကူးစက်မှုကြောင့်နေတူကဘဝတွေပေါ်အကြီးအကျယ်ရက်ခတ်လာနိုင်တာကိုအမေရိကန်နိုင်ငံသားတွေမျှော်လင့်ထားဖို့လည်းတတိပေးခဲ့ပါတယ်။ဒါပေမဲ့အမေရိကန်မှာကူးစက်မှုဘလောက်ထိပြင်းထန်မယ်ဆိုတာကိုတော့မကန့်မှန်းနိုင်သေးဘူးလို့လည်းပြောပါတယ်။ဒါမှမဟုတ်လည်းဆန်ကတော့ဗိုင်းရပ်စ်အနေနဲ့ပတ်သက်လို့အမေရိကန်မှာအခြေအနေကောင်းတယ်လို့ပြောဆိုထားတာပါ။ CDC ရရှိဒေါက်တာမန်ဆွန်နီယာကတော့အခြေအနေစိုးနဲ့ကြုံလာရင်ပြင်ဆင်ထားဖို့တတိပေးပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုနဲ့ကြုံရရင်အများဆုံးတုတ်ပြင်နိုင်အောင်ပြင်ဆင်ထားဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့တဝဲချူတောင်းရှိသူတွေအင်္ဂါနေ့မှာသတိပေးခဲ့ပြီးနောက်မှာပဲဗိုင်းရပ်စ်အနေကိုအမေရိကန်ကသတိပေးလိုက်တာပါကမ္ဘာတော်နိုင်ငံတွေမှာဗိုင်းရပ်စ်အနေအတွက်အစင်းစင်းမဖြစ်ကြောက်ရင်ပြင်ဆင်မှုအခြေရှိသေးတဲ့အကြောင်းလဲတဝဲချူရဲ့ပြည်နယ်ငံကဗိုင်းရပ်စ်တိုက်ခိုက်ရေးစီစဉ်မှာဦးဆောင်နေသူဒေါက်တာဘရုစ်အယ်ဝါကာပြောဆိုခဲ့တာဖြစ်ပါတယ်